မြန်မာနိုင်ငံရဲ့အင်းကြီးစင်နိုင်ငံတွေကမြန်မာနိုင်ငံမှာဒီမိုကရေစီပြည်ရှင်ပြောင်းလဲရေးတွေအရှိန်ဟုန်တိုးပြီးဖော်ဆောင်မှလို့ဖိအားပေးနေစေမှာမြန်မာစစ်စိုးရကလောလောဆယ်ကျင်းပနေတဲ့အမျိုးသားညီလာခံကိုရှေ့သတင်းပတ်အတွင်းမှာခਿੱတရရနာမှာဖြစ်ပါတယ်1993ခုနှစ်ကစတင်ခဲ့တဲ့ဒီအမျိုးသားညီလာခံကနေဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမူကြမ်းတရက်ရေးဆွဲပြုစုနေပြီးနှစ်တော်ကြာပုံမှန်မဟုတ်တဲ့ဆွေးနွေးပွဲတွေကျင်းပလိုက်ရနာလိုက်နဲ့မနစ်ကဒီဇင်ဘာလကပုံမှန်ပြန်လည်စတင်ခဲ့တာဖြစ်ပါတယ်နိုင်ငံတော်ဝန်ကကိုယ်စားလှယ်ပေါင်း1000ကျော်ပါဝင်တက်ရောက်နေပြီးအဲ့ဒီကိုယ်စားလှယ်အများစုဟာစစ်စိုးရကစိတ်ကြိမ်ရွေးချယ်ထားသူတွေဖြစ်တယ်လို့ဆိုပါတယ်စစ်စိုးရအတွင်းအာဏာလွန်ဆဲခွဲတွေကြောင့်2004ခုနှစ်အောက်တိုဘာလကရာထူးကဖယ်ရှားခြင်းခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းဗိုလ်ချုပ်ကြီးခင်ညွန့်လက်ထက်ကနိုင်ငံတကာကိုချပြခဲ့တဲ့အဆင့်ခုနှစ်ဆင့်ပါဒီမိုကရေစီလမ်းညွှန်ပြပုံအရဒီမျိုးသားညီလာခံဟာအဓိကကျတဲ့ပထမခြေလှမ်းဖြစ်ပါတယ်မျိုးသားညီလာခံကိုဘယ်လောက်ကြာကြာရပ်နားမယ်ဆိုတာကိုတော့မသိရသေးပါဘူး